ီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဘူပန်တာဝန်ရှိသူတွေဟာနိုင်ငံသားငွေလဲလှယ်ရေးလုပ်ငန်းလိုင်စင်ရရှိပြီးလောက်ကင်နေကြတဲ့ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေငွေလဲကောင်တာတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံမှုပြုခဲ့ပါတယ်။အဲ့ဒီခေါ်ယူတွေ့ဆုံမှုနဲ့ပတ်သက်ပြီးပုဂ္ဂလိကဘဏ်တာဝန်ရှိသူတယောက်ပြောတာကတော့အထွေထူးမဟုတ်ပါဘူး။ထုံစံတိုင်းဒေါ်လာဈေးတွေတက်လာလို့ဈေးမကစားကြဖို့ဘူပန်စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့ပြောတာပါလို့ဆိုပါတယ်။သူပြောတာမှန်ပါတယ်။မြန်မာနိုင်ငံမှာဒေါ်လာဈေးအမြန်ဆန်တက်သွားတဲ့အခါတိုင်းတနည်းအားဖြင့်မြန်မာကျပ်ငွေတန်ဖိုးထိုးကျသွားတဲ့အခါတိုင်းဘူပန်ကအဲ့လိုပဲလှုပ်လှိမ့်လှုပ်ထားရှိတာပါ။အခြားမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်ထိထိရောက်စွမ်းဆောင်ပေးနိုင်ခြင်းတော့မရှိပါဘူး။အခုဒီချိန်ဆိုရသည်လက်ထက်မှာမြန်မာကျပ်ငွေတန်ဖိုးဘာကြောက်ကူးလို့မြန်မြန်ဆန်ဆန်ကျဆင်းသွားရတာလဲ။ဒီလိုဖြစ်ရမျိုးဟာတိုင်းပြည်စီးပွားရေးကိုဘလို့သက်ရောက်နိုင်တယ်လဲဆိုတာနဲ့ကုစားဖို့နီးနာတွေမရှိတော့ဘူးလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်။
တကယ်တော့မြန်မာကျပ်ငွေတန်ဖိုးဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်မလာခင်ကတည်းကတရိပ်ရိပ်ကြာဆင်းနေတာပါအစိုးရသစ်စပြီးတာဝန်ယူတဲ့ဧပြီလ1ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1200ဈေးပေါက်ပါတယ်နောက်ပိုင်းတက်လိုက်ကျလိုက်နည်းနည်းပါးပါးဖြစ်ပြီးစက်တင်ဘာလဆန်းနဲ့လက်ရှိအောက်တိုဘာဒုတိယအပတ်ထိအချိန်အဟုန်နဲ့မြင့်တက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာ4ရက်နေ့ကတော့အမြင့်ဆုံးအနေနဲ့$1,288ကျပ်ဈေးအထိဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းဈေးနည်းနည်းကျသွားလိုက်တာအောက်တိုဘာလ9ရက်နေ့မှာတော့$1,280ဈေးပေါက်ပါတယ်။ဘဟုပန်ရဲ့ငွေလဲသတ်မှတ်နှုန်းကတော့$1,260ကျပ်ပါ။ပြင်ပငွေလဲနှုန်းနဲ့သိပ်အကွာကြီးတော့မဟုတ်တော့ပါဘူး။အစိုးရသည့်တက်တန်း6လတာကာလမှာဒေါ်လာဈေးနှုန်းကျပ်80လောက်တက်သွားတာပါ။မြန်မာကျပ်ငွေနဲ့နှိုင်းယှဉ်ရင်ဒေါ်လာဈေးတစ်ခုတည်းတက်တာမဟုတ်ပဲအခြားထိုင်းဘတ်တရုတ်ယွမ်စင်ကာပူဒေါ်လာအားလုံးအချိုးအစားအလိုက်လိုက်တက်တာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတယ်လို့ဆိုနိုင်ပါတယ်တွက်ကြည့်ရင်6လအတွင်းမြန်မာကျပ်ငွေတန်ဖိုး 5.8 ရာခိုင်နှုန်းကျဆင်းသွားတာပါဒီငွေတန်ဖိုးမနှဲပါဘူးအတိတ်ဘက်ကတော့ဧပြီလ1ရက်နေ့တုန်းကတလလစာကျပ်တသိန်းရယူသူဟာအခုအောက်တိုဘာထဲမှာတော့သူ့လစာ6,400လောက်ပဲတန်ဖိုးရှိတော့တဲ့သဘောသွားတက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ်အနေဆုံးလုခတနည်း3,600တက်မှတ်ချက်နဲ့နှိုင်းရှင်ရင်တော့အခုချိန်မှာ3,600ကျက်တဲ့အများကြီးဝယ်လိုအားနည်းသွားပါပြီ
။ခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့အခါထုံးစံအတိုင်းကုန်စည်ဈေးနှုန်းနဲ့ဝန်ဆောင်ကဈေးနှုန်းတွေလိုက်ပြီးတက်လေရှိပါတယ်။ကုန်စည်နှုန်းတွေတက်တဲ့အခါနိုင်ငံသားငွေဈေးနှုန်းက600ခန့်နှုန်းလောက်တက်တာ။ခမရတို့လည်း600ခန့်နှုန်းလောက်ပဲတက်တဲ့နဲ့ဆိုပြီးတက်မှတ်ပေးလို့မရပါဘူး။သူတော်သူဆောင်ပြီး600ခန်းနှုန်းမကတက်မယ်ဆိုတာနားလည်နိုင်ပါတယ်ဒီလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းလို့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုပိုပြီးခံစားရတာကအောက်ခြေဝင်ဝင်နဲ့ပြည်သူတွေပါသူတို့ရတဲ့ဝင်ငွေတက်မလာပေမဲ့ကုန်စည်နှုန်းကတက်နေတဲ့အတွက်ကောင်းကောင်းဒုက္ခရောက်ကြရတာပါပဲဒေါ်လာစည်းနှုန်းတွေမတည်ငြိမ်တော့နောက်ထပ်ဒုက္ခရောက်ကြသူတွေကတော့နိုင်ငံသားငွေအသုံးပြုရသူတွေနိုင်ငံသားထွက်ရမယ့်သူတွေပါအခုလိုဒေါ်လာပြင်ပစည်းဟာဘူပန်သတ်မှတ်စည်းနှုန်းနဲ့ကွာခြားနေရင်အတက်ကျန်းနေရင်ငွေလဲလှယ်ရေးလိုင်စင်ရထားတဲ့ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာနဲ့အခြားနိုင်ငံငွေတွေလွယ်လွယ်ဝယ်လို့မရတော့ပါဘူးလူတစ်ယောက်ကိုဒေါ်လာ200 300စသဖြင့်ကန့်သတ်ပြီးရောင်းတာဒေါ်လာမရှိလို့ဆိုပြီးအယောင်းကောင်တာကိုစောစောပိတ်တာစတာတွေလုတ်တက်လို့ပါပဲဒီအတွက်ဒေါ်လာရောင်းချင်သူပြည်သူတွေဟာငွေလဲကောင်တာတွေမှာဈေးနှိမ်တာခံရပြီးဒေါ်လာလိုအပ်သူတွေကတော့ပြင်ပမှောင်ကိုပေါက်ဈေးမှာသွားဝယ်ရတယ်ဆိုတော့ကမောက်ကမအခြေအနေမျိုးအမြဲလိုလိုကြုံကြရပါတယ
်လက်တလုံးမြန်မာကျပ်ငွေတန်ဖိုးကျဆင်းသွားရတဲ့ပြဿနာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေကအမျိုးမျိုးခန့်မှန်းပြောဆိုကြပါတယ်ပြောဆိုရမှာအဓိကတူညီတဲ့အချက်ကအစိုးရဘတ်ဂျက်လုံငွေပြတာများလို့လို့ဆိုကြပါတယ်နောက်တစ်ချက်ကပို့ကုန်နဲ့သွင်းကုန်မှာသွင်းကုန်များပြီးနိုင်ငံသားငွေလိုအပ်ချက်များတာကြောင့်ဖြစ်တယ်လို့လည်းမှတ်ချက်ပေးကြပါတယ်ပေါ်ပြီးဖြစ်နိုင်ခြေရှိတာကလွတ်တော်တစ်ကနေတောင်သူလေသမားတွေအတွက်စိုက်ပျိုးစရိတ်ချင်းငွေပမာဏအများအပြားချေးပေးလိုက်တဲ့ကိစ္စအကြောင်းပါပဲဒီလိုချင်းငွေပို့ထုတ်ချေးပေးနိုင်ဖို့လွတ်တော်တွင်ဗဟိုဘဏ်တာဝန်ရှိသူတယောက်လာပြီးတင်ပြရမှာတော့ပုံမှန်လှည့်လည်နေတဲ့ငွေကြေးတွေတဲကနေချေးပေးဖို့တော့ငွေမရှိဘူးဒါပေမဲ့ငွေတိုက်စာချုပ်တွေရောင်းချရာကနေငွေတွေဖြစ်စီငွေစက်ကူရိုက်ထုတ်ထားပြီးလှဲ့လေငွေကြေးတဲ့မထက်သွင်းရတဲ့ငွေတွေကဖြစ်စီချေးပေးနိုင်ကြောင်းအဲ့ဒီလိုချေးပေးလိုက်ရင်ကျပ်ငွေတန်ဖိုးကျဆင်းမှုတော့ဖြစ်ပွားနိုင်ကြောင်းကြိုတင်တတိပေးပြောဆိုထားပြီးဖြစ်လိုပါပဲအခုငွေတန်ဖိုးကျဆင်းမှုအကြောင်းရင်းနဲ့မှအဲ့ဒီကိစ္စလဲပါနိုင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်မားနိုင်ပေမဲ့ စီးပွားရေးတိုးတက်မှုကတော့ 9.8 ရာခိုင်နှုန်းလောက်တိုးတက်နိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုငွေတန်ဖိုးဖောင်းပွားတယ်ဆိုတာဟာစီးပွားရေးဖွံ့ဖြိုးဖို့တာဆူနေတဲ့နိုင်ငံတွေအတွက်ဖြစ်တတ်တဲ့သဘာဝလို့ဆိုပေမယ့်မြန်မာနိုင်ငံလိုအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကူးပြောင်းတဲ့နိုင်ငံမျိုးအတွက်ကတော့အထူးသတိထားဖြည့်ရှင်းပေးရမယ့်ပြဿနာတစ်ခုလို့သတ်မှတ်နိုင်ပါတယ
်။အဆိုအသစ်တက်လာတဲ့အခါပြည်သူတွေအထူးသဖြင့်အောက်ခြေကစဉ်းစားပြည်သူတွေကမျှော်လင့်ချက်ကြီးကြီးမားမားထားကြပါတယ်။ဒါပေမဲ့ဒီကနေ့ချိန်ထိအစိုးရသည်ဟာအလုတ်ကန်အခွင့်အလမ်းများများဆဆဖော်ထုတ်ပေးတာအောက်ခြေပြည်သူတွေအကျိုးခံစားနိုင်မဲ့စီးပွားရေးပေါ်လစီမချမှတ်နိုင်သေးတာစတဲ့ပြဿနာတွေရှိနေတဲ့ကြားထဲငွေဖောင်းပွားမှုလို့ကြက်ငွေတန်ဖိုးကျဆင်းတဲ့ပြဿနာပါပေါ်ထွက်လာလေတော့စည်းစားပြည်သူတွေအတွက်ငွေပူရကင်းမောက်ကင်းဆိုင်မဲ့အခြေအနေရောက်စေပါတယ်လက်ရှိအစိုးရဘတ်ဂျက်လုံငွေပမာဏကြီးမားနေတဲ့အောက်မှာနိုင်ငံသားအရငွေကြေးရန်ပုံငွေနည်းနေတဲ့အောက်မှာဘဟုပန်းဟာမြန်မာကြက်ငွေတန်ဖိုးတည်ငြိမ်အောင်မထိန်းနိုင်ပါဘူးဒီအတွက်ကြက်ငွေတန်ဖိုးကျဆင်းမှုကြောင့်ပေါ်ပေါက်လာတဲ့ကုန်စည်နှုန်းကြီးမြင့်ခြင်းလိုပြဿနာမျိုးအောက်ခြေပြည်သူလူထုအပေါ်ရက်ခတ်မှုနည်းသထက်နည်းအောင်တနည်းတိုင်းပြည်တည်ငြိမ်အောင်အစိုးရအနေနဲ့အထူးလေးထားအကောင့်ထဲပေါ်ပေးသင့်ပါကြောင်းပြင်ပြလိုက်ရပါတယ်